မေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်6ရက်လုံမှာတော့သမ္မတအလောင်း2ဦးဟာအကျင့်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာမဲဆွဲစည်းရုံးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ Democratic Party ရဲ့ကုစလေကမလာဟဲရစ်နဲ့ Republican ကုစလေဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးဟာနှစ်ဖက်မဲတွေအကျင့်နဲ့ဖြစ်နေတဲ့မြောက်ကရိုလိုင်းနာပြည်နယ်နဲ့ Wisconsin ပြည်နယ်တွေကိုဥတီပြီးတော့မဲဆွဲစည်းရုံးရေးခီးတွေတွားနေပါတယ်။ဒုတိယသမ္မတဟဲရစ်ကတော့အရှေ့ဘက် Pennsylvania ပြည်နယ်ကိုလည်းမဲဆွဲစည်းရုံးရေးတွားမှာပါ။အဲ့ဒီပြည်နယ်၃ခုနဲ့အတူပဲမစ်ချီဂန်ပြည်နယ်ဂျော်ဂျီယာပြည်နယ်နေဗာဒါပြည်နယ်နဲ့အရီဇိုနာပြည်နယ်တွေဟာကိုယ်စားလှယ်နှစ်ဦးစလုံးအတွက်ရေးပါနေပြီးတော့ရွေးကောက်ပွဲအနိုင်ရဖို့အတွက်အချက်ချပြည်နယ်တွေဖြစ်တယ်လို့သမ္မတလောင်းနှစ်ဦးစလုံးကလည်းယူဆထားကြပါတယ်။ဝစ်စကွန်ဆင်ပြည်နယ်မှာတော့ပြည်နယ်တွင်းအကြော်မော်တူဖြစ်တဲ့အမေရိကန်ဘောလုံးအကစားသမားဟောင်းဘရက်ဖော့ဖ်ကဂရင်းဘေးမြို့မှာလုပ်တဲ့သမ္မတဟောင်းထရမ့်ရဲ့မဲဆွယ်စည်းရုံးရေးပွဲကိုတက်ရောက်ဖို့ရှိပါတယ်။ဝစ်စကွန်ဆင်ပြည်နယ်မြို့တော်မက်ဒီဆင်မှာလုပ်မဲ့ဒုတိယသမ္မတဟဲရစ်ရဲ့မဲဆွယ်ပွဲမှာတော့လူငယ်ပရိသတ်တွေကြားထင်ကြရရှိတဲ့ဂီတအကြော်မော်တော်များများတက်ရောက်ကြပါတယ်။မြောက်ကရိုလိုင်းနာပြည်နယ်ရယ်လီမြို့မှာလုပ်တဲ့မဲဆွယ်ပွဲမှာတော့သူ့အနေနဲ့သူ့ကိုမထောက်ခံသူအပါအဝင်အမေရိကန်ပြည်သူအားလုံးအတွက်သမ္မတဖြစ်စီရပါမယ်လို့ဒုတိယသမ္မတဟဲရစ်ကထပ်လောင်းကတိပြုပါတယ်။မြောက်ကရိုလိုင်းနာပြည်နယ်ရော့ကီမောင့်မှာလုပ်တဲ့သမ္မတဟောင်းထရမ့်ရဲ့မဲဆွယ်ပွဲမှာတော့ငွေကြေးဖောင်းပွားမှုနဲ့တိုက်မိတဲ့ရွာစုသားတွေဝင်ရောက်မှုကိုဟန်တာတိုက်ဖြတ်မယ်ဆိုပြီးတော့သမ္မတထရမ့်ကကတိပေးခဲ့ပါတယ်။